ရခိုင်အမျိုးသားပါတီ ANP ကနေပြီးတော့ပါတီဝင်ဖြစ်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမီဟာဇူလိုင်လ24ရက်နေ့ကပါတီကနေနှုတ်ထွက်ခဲ့ပါတယ်။အခုဆိုရင်မိခင်ပါတီဖြစ်တဲ့ ALD ရခိုင်ဒီမိုကရေစီအဖွဲ့ချုပ်မှယက်တီပြီးတော့ဆက်လက်လှုပ်ရှားသွားမှာဖြစ်ပါတယ်။သူဘာကြောင့် ANP ပါတီကနေပြီးတော့နှုတ်ထွက်ရတယ်လဲဆိုတာကို VOA ကစတင်မေးမြန်းရမှာသူကအခုလိုပြောပါတယ်ရှင်
။ပါတီကနှုတ်ထွက်ရတဲ့အကြောင်းရင်းကတော့လေเออจม้า2006ปีนี้တော့ဟိုလက်တွဲလုံလာခဲ့မိခင်ပါတီ ALD ပြန်ပြီးတော့အမှတ်ပုံတင်လဲပြန်ပြီးတော့နိုင်ငံရေးပါတီဖြစ်ဆက်လက်ရည်တည်ဖို့ကြိုးပမ်းတဲ့အတွက်ကြောင့်မလို့ကျွန်တော်မိခင်ပါတီပြန်လဲပေါ်ပေါက်လာတဲ့အတွက်ကြောင့်မလို့ ANDကနှုတ်ထွက်ရခြင်းဖြစ်ပါတယ်ရှင်နောက်တစ်ခုကကျမရဲ့ဒီလူမှုကွန်ရက်မှာတင်လိုက်တဲ့ဒီနှုတ်ထွက်စာပေါ့နော်အဲ့မှာလည်းရှိထားတယ်သဘောထားချက်မတိုက်ဆိုင်တာမူဝါဒတွေပေါ့မအမြင်မတူတာပေါ့နော်ဒါကဘာကိုပြောလဲဆိုလို့ရှိရင်နှစ်ပါတီပူးပေါင်းတော့ပေါ့နော်ဒီရခိုင်ဒီမိုကရေစီအဖွဲ့ချုပ်နဲ့ခိုင်တိုင်းရင်းသားတူတက်ရေးပါတီ RNDP တို့ပေါင်းစင်ကနိုင်ငံရေးအရာဂျန်တယ်မန်အဂရီမန့်ပေါ်မှာရဲ့မှတ်ပါလဲဆိုလို့ရှိရင်နှစ်ပါတီပူးပေါင်းတဲ့အတွက်ကြောင့်မလို့ဒီဖက် ALD ကနေပြီးတော့ယူအန်နေနဲ့မိတ်ဆက်ရှိတယ် RNDP ကနေပြီးတော့MPF နဲ့မိတ်ဆက်ရှိတယ်ဒီမိတ်ဆက်နှစ်ဖွဲ့ကိုကိုဆက်ပြီးတော့တွားကြမယ်ပေါ့နှစ်ဖက်နဲ့ဆက်ပြီးတော့တွားကြမယ်ဒါပေမဲ့ ANB ဖြစ်လာတဲ့အခါကျတော့ထုတ်ပြန်ချက်တွေထုတ်တဲ့ခါမှာတော့ဒီ UN နေနဲ့သူတို့အဆက်တွေဖြတ်လိုက်တယ်ပေါ့အဲဒါကလည်းအထူးကအကြောင်းရင်းဖြစ်ပါတယ်ရှင
်အခုလို့ဒီရခိုင်နိုင်ငံရေးပါတီကြီးနှစ်ခုမှဆွဆွားပြောထားတဲ့ဒီမဟာမိတ်ကိစ္စတွေမှာလည်းဒေါက်တာအေးမောင်ဦးဆောင်တဲ့အရင်ဒီ RNDP ပါတီကနေပြီးတော့သူက USDP နဲ့မဟာမိတ်ပုံစံမျိုးပို့ပြီးရှိနေပြီးတော့ဒီ ALD ပေါ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီ NLD ပါတီနဲ့ဒီမဟာမိတ်ပုံစံချိကဲ့မှုမျိုးပေါ့လေအဲ့ဒါမျိုးတွေရှိနေတယ်ဆိုပြီးတော့ဝေဖန်ရေးသားတာမျိုးလည်းရှိတယ်ရှိတော့အဲ့ဒါတွေကဘယ်လောက်ထိမှန်မှန်ပေါ့နော်ပြောလို့ရလဲရှင
်မဟာမိတ်ကိစ္စနဲ့ပတ်သက်ပြီးတော့ဒီကျမတို့ကျမ2006ခေတ်ကရခိုင်ဒီမိုကရေစီအဖွဲ့ချုပ်မှာလူငယ်အနေနဲ့ပါဝင်ခဲ့တဲ့အဲ့ဘလတ်တခြားမှာတော့NLD မှမဟုတ်ပါဘူးပေါ့နော်ကျမတို့ NLD အဲ့တုန်းက NLD ကောင်းဆောင်နေတဲ့ကျမတို့လည်းလူငယ်တွေနဲ့တွေ့ဆုံဖို့ဒီအခုလက်ရှိပြည်တော်စုတို့တူတူရဟောစာဦးဝေတောင်ကိုဆိုလို့ရှိရင်စီစဉ်ပေးတယ်အဲနေပြီးတော့ဒီကိုလွန်တော်တဲ့ဘဘဦးဝင်းထင်တို့နဲ့ဆိုလို့ရှိရင်လည်းအဲကျမလူငယ်တွေကိုနေပြီးတော့ဒီနိုင်ငံရေးဒီစိတ်တဲ့နိုင်ငံရေးနဲ့ပတ်သက်လို့ဆင်းရဲတဲ့အရာတွေမှနေပြီးကျမတို့တွေ့ဆုံပြီးတော့ဆင်းရဲဖြစ်ခဲ့ပါတယ်ဆိုလိုတာကဒီ1990မှာပေါ်ပေါက်လာခဲ့တဲ့ဘယ်နိုင်ငံရေးပါတီအများစုကတော့နေပြီးတော့ဒီမိုကရက်တစ်အုပ်စုတွေလို့ကျွန်မယုံကြည်ပါတယ်။ခုနကမေးလိုက်တဲ့ NLD နဲ့က ARD ပို့ပြီးတော့ဖြစ်မယ် Alliance ဖြစ်မယ်ဒီ RNDP နဲ့က USDP Alliance ရှိနေဆိုတော့ဖြစ်မှာတော့ကျွန်မဘာမှတော့မှတ်ချက်မပေးလို့ဒါပေမဲ့ကျွန်မဖြတ်တန်းလာတဲ့ဒီ ARD တခြားမှာတော့ Democratic Center နဲ့ UN နဲ့ပြည်ဆောင်တဲ့alliance နဲ့အလုပ်လုပ်ခဲ့တာကိုတော့ဒီမှာလက်တွေ့ရှိခဲ့ပါတယ်ရှင်
။အဲဒီလိုဒီရခိုင်ပါတီကြီးနှစ်ခုဒီအကွဲပြဲကရခိုင်ပြည်နယ်အတွက်ကဘယ်လောက်ထိရိုက်ခတ်မလဲ။နောက်ပြီးတော့ရခိုင်ပြည်သူတွေရဲ့မျှော်လင့်ချက်ကိုရောထိခိုက်စေမလားရှင်
။အဲကျမတို့ကနော်ဒီဒီမိုကရေစီပိုင်ဝိုင်းဒီမိုကရေစီတွေးခေါ်ဒီမိုကရေစီအယူဆရင်းနဲ့ဒီနောင်လာမဲ့ရခိုင်လူမျိုးရဲ့အနာဂတ်ကိုဖြစ်ဖြစ်မြန်မာနိုင်ငံရဲ့အနာဂတ်ကိုပဲဖြစ်ဖြစ်ပုံဖော်ကြတဲ့ခါမှာဒီနိုင်ငံရေးဟိုအရာအမြင်မတူတာရေရှိကြမယ်ပေါ့အော်ဒါပေမဲ့အရေးကြီးတာဘာလဲဆိုလို့ရှင်ကျွန်တော်တို့ပြည်သူတွေက2015ကကြာလို့ရှင်တော့ဒီအဲမဲခွဲမှာဟိုဆိုရင်ကြားတယ်နှစ်ပါတီပူးပေါင်းစေခြင်းကြားတယ်ဆိုတော့ဒါပြည်သူတို့ရဲ့ဆန္ဒအရပူးပေါင်းခဲ့ကြတယ်ပူးပေါင်းခဲ့ကြပါမယ်ဟိုအဖြစ်မယ်ကျွန်မစစောပြောခဲ့တဲ့အတိုင်းပေါ့နော်နှစ်ပါတီပူးပေါင်းလို့ရှင်တော့ရခိုင်ပြည်သူလူတွေအနာဂတ်ကိုပို့ပြီးတော့လောက်ဆောင်နိုင်မယ်အမျိုးသားကျိုးစီးပွားပေါ်မှာအခြေခံတဲ့ပါတီကြီးတရဖြစ်ပေါ်လာမယ်ဆိုပြီးတော့ယုံကြည်တဲ့ကြောင့်မလို့ဟိုပေါင်းခဲ့ကြတယ်။နှစ်ဦးနှစ်ဖက်ပေါင်းခဲ့ကြတဲ့ဖက်မှာတော့နေပြီးတော့အကုန်လုံးကအဆင်ပြေမယ်လို့ထင်ခဲ့ကြတယ်။ဒါပေမဲ့တကယ်တမ်းကြားလို့ရှင်ပူပေါင်းတယ်ဆိုတဲ့အထက်မှာယူသားမှုကတိတ်အခါကြားခဲ့ရပေါ့နော်။ပါတီကောင်းဆောင်များရဲ့ယူသားမှုနောက်တစ်ခုကဒီနေရာတွေအတွက်စကားပြောကြတဲ့အခါမှာဒီယူသားမှုကတိတ်အခါကြားခဲ့တယ်။ဒါပေမဲ့ဒါပြည်သူကနေပြီးတော့နောက်မှာပေါ့နော်ဆုံးဖြတ်ပေးမှာပါ။ဒါပေမဲ့အခုလိုမျိုးသဘောထားတွေမတိုက်ဆိုင်ဖြစ်လာတဲ့ခါမှကြာလို့ရှိရင်တော့ကျမရဲ့ဒီအခုပေါ့နော်ဒီ ALD ပြန်လည်ပေါ်ပေါက်လာခြင်းပြန်ပြီးတော့ပေါ့နော်ပွဲသွားတာနဲ့ပတ်သက်ပြီးတော့ကျမရဲ့အမြင်ရှိပါတယ်ရှင်။ဒီရှင်ကဘာလဲဆိုလို့ရှိရင်မြန်မာနိုင်ငံက Federal Democracy ပေါ့နော်ကျမတို့တိုင်းရင်းသားများလိုလားကြတဲ့ Federal Democracy ကိုဥတည်နေတယ်အဲ့လိုမျိုးဥတည်လို့ရှောင်လန်းကြတဲ့အခါမှာအနာဂတ်အတွက်ဆိုလို့ရှိရင်တော့နိုင်ငံရေးအရာပေါ်ပြီးတော့ကောင်းမွန်လာပါလိမ့်မယ်ရှင့်ဒီပါတီကမှဒီရခိုင်ပြည်နယ်အရှိရာကိုဖြစ်ရှိနိုင်တယ်ပြည်ပါတီကတော့ပုံပြီးတော့ဖြစ်ရှိနိုင်တယ်လို့တော့ရှိမှာမဟုတ်ပါဘူးရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ကျွန်တော်တို့တိုင်းရင်းသားများဟိုအကြောက်တရားကင်းပြီးတော့နေထိုင်နိုင်တဲ့နေရာဖြစ်အောင်ကျွန်တော်တို့ဖန်တီးရမှာဖြစ်ပါတယ်ဆိုတော့ကျွန်မယုံကြည်တော့ဟိုကဘာလဲဆိုလို့ရှိရင်တော့ဟိုနိုင်ငံရေးပါတီရဲမှာမဟုတ်ပါဘူးမြန်မာနိုင်ငံမှာနေထိုင်ကြတဲ့ငင်းငင်းရေးကိုလိုလားတဲ့ဘယ်သူမှမဆိုးဘောနော်ဒီပြည်တွင်းငင်းငင်းရေးကြောင့်ဖြစ်စေရခိုင်ပြည်နယ်မှာဖြစ်တည်နေတဲ့ဒီငင်းငင်းရေးကြောင့်ဖြစ်စေမြန်မာတနင်္ဂနွေလုံးကပါတီတိုင်းနဲ့မြန်မာတိုင်းသားအကုန်လုံးနဲ့တော့ရခိုင်ပြည်နယ်ရေးကတက်ဆိုင်ပါလေရှင်ဟော